ယောဟန်အခိုင်3အခန်းငယ်16ကနေ21အထိကိုလေ့လာကြပါစို့။ယောဟန်အခိုင်3အခန်းငယ်16ကနေ21အထိကိုကျွန်တော်ဖတ်ပြပါမယ်။ဖယားသခင်ဤတားတော်ကိုယုံကြည်သောသူအပေါင်းတို့သည်ပျက်စီးခြင်းသို့မရောက်ထာဝရအသက်ကိုရစေခြင်းငှာဖယားသခင်သည်မိမိ၌တပါတီသောတားတော်ကိုစွန့်တော်မူသည့်တိုင်အောင်လောကီသားတို့ကိုချစ်တော်မူ၏။လောကီသားတို့အားအပျက်စီးရင်ခြင်းငှာဖယားသခင်သည်တားတော်ကိုဧလောကသို့ဆေလွတ်တော်မူသည်မဟုတ်လောကီသားတို့သည်ကိုတော်အားဖြင့်ကယ်တင်ခြင်းသို့ရောက်မည်အကြောင်းဆေလွတ်တော်မူ၏။တားတော်ကိုယုံကြည်သောသူသည်အပြစ်စီရင်ခြင်းကိုမခံရမယုံကြည်သောသူမူကားဖယားသခင်၌တပါတီသောတားတော်ကိုမယုံကြည်သောကြောင့်ယခုပင်အပြစ်စီရင်ခြင်းကိုခံရ၏။အပြစ်စီရင်ခြင်းကိုခံရကြောင်းကားအလင်းသည်ဧလောကသို့ဝင်၍လူတို့သည်မကောင်းသောအကျင့်ကိုကျင့်သောကြောင့်အလင်းထက်မှောင်မိုက်ကိုတာ၍နှစ်သက်ကြ၏ဆိုးရုပ်သောအကျင့်ကိုကျင့်သောသူအပေါင်းတို့သည်အလင်းကိုမြင်ပြင်း၍မိမိတို့အကျင့်၌အပြစ်ပါသည်ကိုမထင်ရှားစေခြင်းဟာအလင်းတို့မချင်းကကြတမာတရားကိုကျင့်သောသူမူကားမိမိအကျင့်တို့သည်ဖယားသခင်၏အလိုတော်နှင့်ညီသည်ကိုထင်ရှားစေခြင်းဟာအလင်းတို့ချင်းကသည်ဟုဟောတော်မူ၏ကျွန်တော်ဖတ်ပြခဲ့တဲ့ယောဟန်အခိုင်3အခန်းငယ်16မှာယေရှုကမိမိဟာဘုရားသခင်တားတော်ဖြစ်ကြောင်းအတိအလင်းဝန်ခံပြောဆိုတော်မူပြီးသူ့ကိုယုံကြည်သောသူအလုံးရဲ့နောင်ဘဝကိုအခုလိုအာမခံချက်ပေးထားပါတယ်။ဘုရားသခင်ဤတားတော်ကိုယုံကြည်သောသူအပေါင်းတို့သည်ပျက်စီးခြင်းသို့မရောက်ထာဝရအသက်ကိုရစေခြင်းငှာဘုရားသခင်သည်မိမိ၌တပါတီသောတားတော်ကိုစွန့်တော်မူသည့်တိုင်အောင်လောကီသားတို့ကိုချစ်တော်မူ၏ပျက်စီးခြင်းဆိုတာအခွင့်အရေးအလုံးဆုံးရှုံးရာနေရာထွက်ပေါက်လုံးဝမရှိတော့တဲ့ငရဲမိအိမ်ထဲမှာထာဝရပြစ်ဒဏ်ခံခြင်းကိုဆိုလိုပါတယ်ထာဝရအသက်ဆိုတာဘုရားသခင်နိုင်ငံတော်မှာငြိမ်းချမ်းစွာထာဝရဘုန်းတော်ဝင်စားခြင်းကိုဆိုလိုပါတယ်ထာဝရပြစ်ဒဏ်ခံရာငရဲမိအိမ်ကိုသွားခြင်းသလားထာဝရဘုန်းတော်ဝင်စားရာဘုရားသခင်နိုင်ငံတော်ကိုသွားခြင်းသလားလို့လူတိုင်းကိုကျွန်တော်တို့မေးမှန်ဆိုရင်ထာဝရပြစ်ဒဏ်ခံရာငရဲပြည်ကိုရွေးချယ်ကြမယ်မထင်ပါဘူးထာဝရဘုန်းတော်ဝင်စားရာဘုရားသခင်နိုင်ငံတော်ကိုရွေးချယ်ကြမှာပါဘုရားသခင်ကိုတော်တိုင်ကအပြစ်ရှိသောလောကီလူသားများကိုအပြစ်ငရဲကနေကယ်တင်ဖို့အလိုတော်ရှိပါတယ်အပြစ်ရှိသောလူများကိုကယ်တင်ဖို့ဘုရားသခင်အလိုတော်ရှိသောကြောင့်မိမိ၌တပါတီသောတားတော်ကိုဆေလွတ်တော်မူခြင်းဖြစ်ပါれအပြစ်ရှိသောလောကီလူသားများကိုအပြစ်ငရဲကနေရွေးနှုတ်ကယ်တင်ဖို့ရန်ဘုရားသခင်တားတော်ယေရှုကဘာလုပ်ပေးသလဲယောဟန်အခိုင်3အခန်းငယ်14ကနေ15ကြားမှာယေရှုဖျားကိုတော်တိုင်ကအပြစ်ရှိသောလောကီလူသားများကိုကယ်တင်ဖို့မိမိလုပ်ပေးတော်မူသောအမှုကိုအခုလိုကြိုတင်ပြောပြတော်မူပါれမောရှိသည်တော၌မွေကိုမြှောက်ထားတဲ့ကဲ့သို့လူသားသည်မြှောက်ထားခြင်းကိုခံရမည်အကြောင်းမူကားထိုသားတော်ကိုယုံကြည်သောသူအပေါင်းတို့သည်ပျက်စီးခြင်းသို့မရောက်ထာဝရအသက်ကိုရမည်အကြောင်းဒီယေရှုကမိမိဟာအပြစ်ရှိသောလောကီလူသားများရဲ့ကိုစားလဝကတိုင်မှာရိုက်ထားခြင်းကိုခံရမယ်အကြောင်းကြိုတင်ပြောပြတော်မူသည့်အတိုင်းအပြစ်နှင့်ကင်းစင်သောယေရှုဟာအပြစ်ရှိသောလူတို့ရဲ့ကိုယ်စားလဝါကတိုင်မှာကြိမ်ခြင်းအမင်္ဂလာနဲ့ရိုက်ထားခြင်းကိုခံရပြီးအပြစ်ရှိသောလူတို့အတွက်ကြောင့်ခမဲတော်ဖခင်ရဲ့ပြစ်ဒဏ်ပေးခြင်းကိုခံရပါတယ်အပြစ်ရှိသောလူသားများခံရမယ့်ပြစ်ဒဏ်အလုံးကိုယေရှုခံရပြီးနောက်အမှုပြီးပြီလို့မိန့်တော်မူပြီးအသက်တော်ကိုစွန့်တော်မူပါတယ်အပြစ်ရှိသောလောကီလူသားများရဲ့အပြစ်ကိုဖြေသောဘုရားသခင်သားတော်ယေရှုကိုယုံကြည်သောသူတိုင်းကိုအပြစ်ငရဲကနေလွတ်မြောက်ရသောအခွင့်ကိုဖခင်သခင်ပေးတော်မူပြီးကောင်းကင်နိုင်ငံတော်မှာထာဝရဝင်စားရသောအခွင့်ကိုပေးတော်မူပါれဖခင်သခင်ဤတားတော်ကိုယုံကြည်သောသူဆိုတာအပြစ်ရှိသောလူတို့ရဲ့ကိုယ်စားလဝကတိုင်မှာအသေးခံခြင်းဖြင့်လူတို့ရဲ့အပြစ်ကြွေးများကိုဆက်ပေးတော်မူသောယေရှုရဲ့လှုပ်ဆောင်ပေးချက်အပေါ်မှာအမှီပြုသောသူကိုဆိုလိုခြင်းဖြစ်ပါれအပြစ်ရှိသောလောကီလူသားတွေမှာဘယ်သူတွေပါဝင်သလဲလူအသွေးအသားနဲ့မွေးဖွားလာကြတဲ့လောကီလူသားတိုင်းဟာအမေမွေးကလေးကအပြစ်စွဲပါလျက်မွေးဖွားလာကြပါတယ် အပြစ်ဆွဲပါလဲမွေးပွားလာကြတဲ့လောကီလူသားတိုင်းဟာအပြစ်ရှိသောသူတွေဖြစ်ကြပါတယ်အပြစ်ရှိသောလောကီလူသားအလုံးအတွက်အပြစ်ငရဲကနေလွတ်မြောက်ပြီးဘုရားသခင်နိုင်ငံတော်ကိုဝင်ဖို့ဘုရားသခင်သတ်မှတ်တော်မူသောတခုတည်းသောလမ်းမှာလူတို့ရဲ့ကိုကျင့်တရားမဟုတ်ဘူးဘာသာရေးထုံးတမ်းစင်လာကိုလိုက်လျှောက်ခြင်းလည်းမဟုတ်ပါဘူးလူတို့ရဲ့ကောင်းမှုကုသိုလ်လည်းမဟုတ်ပါဘူးအပြစ်ရှိသောလူတို့အတွက်အသေးခံတော်မူသောဘုရားသခင်သားတော်ယေရှုကိုယုံကြည်ခြင်းဖြစ်ပါတယ်အခန်းငယ်16မှာဘုရားသခင်သားတော်ယေရှုကအခုလိုမိန့်တော်မူပါတယ်လောကီသားတို့အားအပြစ်စီရင်ခြင်းဟာဘုရားသခင်သည်သားတော်ကိုဤလောကသို့စေလွတ်တော်မူသည်မဟုတ်လောကီသားတို့သည်ကိုတော်အားဖြင့်ကယ်တင်ခြင်းသို့ရောက်မည်အကြောင်းစေလွတ်တော်မူ၏ယူဒဘာသာရေးကောင်းဆောင်များနှင့်ယူဒလူမျိုးများဟာလူမျိုးကြီးစိတ်ဓာတ်ရှိတဲ့သူအမျိုးဘာသာသာသနာကိုစောင့်ရှောက်ပြီးဘုရားသခင်လူမျိုးတော်လို့ကိုယ့်ကိုယ်ကိုအထင်ကြီးတဲ့လူမျိုးဖြစ်ပါတယ်ယူဒလူမျိုးများကမယ်ရှိတည်းဟုသောဘုရားသခင်သားတော်ကြွလာတဲ့အခါသူတို့ကိုဖိနှိပ်နေကြတဲ့တပါအမျိုးသားအလုံးကိုမယ်ရှိကတရားစီရင်ပြီးပြည့်စည်ပြင်မာဖြစ်တယ်လို့ဆိုကြပါတယ်သို့သောမယ်ရှိတည်းဟုသောဘုရားသခင်သားတော်ယေရှုကြွလာပြီးယေရှုကမိမိဟာလောကီလူသားတို့ကိုအပြစ်စီရင်ဖို့ကြွလာတာမဟုတ်ဘူးကယ်တင်ဖို့ကြွလာတာဖြစ်တယ်လို့ယူဒဘာသာရေးကောင်းဆောင်နီကောဒင်နဲ့ကျန်တဲ့လောကီလူသားတို့ကိုပြောပြတော်မူပါတယ်ယူဒလူမျိုးများကရုပ်တုများကိုကိုးကွယ်ကြတဲ့တပါအမျိုးသားများကိုဖယားသခင်မချစ်ဘူးမယ်ရှိကြွလာတဲ့အခါရုပ်တုကိုကိုးကွယ်တဲ့သူတို့အားလုံးကိုပျက်စီးပစ်မှာဖြစ်တယ်လို့ဆိုကြပါတယ်သို့တော့ဖယားသခင်သားတော်ယေရှုကလောကီလူသားအားလုံးကိုဖယားသခင်ချစ်တော်မူကြောင်းယောဟန်အခန်း3အခန်းငယ်16မှာအခုလိုပြောပြတော်မူပါတယ်မိမိ၌တပါးသောသားတော်ကိုစွန့်တော်မူသည့်တိုင်အောင်လောကီသားတို့ကိုချစ်တော်မူ၏ဖယားသခင်ကလောကီလူသားတို့ကိုဘလောက်ချစ်တယ်လဲဆိုတာလောကီလူသားတို့ကိုဖယားသခင်ပေးတော်မူသောသားတော်ကိုသာကြည့်လိုက်ပါတော့ဖယားသခင်အတွက်သားတော်ယေရှုခရစ်ဟာတပါးသောအချစ်ရဆုံးသားတော်ဖြစ်တော်မူပါတယ်အခန်းငယ်17မှာသားတော်ကိုယုံကြည်သောသူသည်အပြစ်စီရင်ခြင်းကိုမခံရလို့ယေရှုမိန့်တော်မူပါတယ်။သားတော်ကိုယုံကြည်သောသူဟာအပြစ်စီရင်ခြင်းကိုမခံရတဲ့အကြောင်းရင်းကတော့သားတော်ယေရှုကသူ့ကိုယုံကြည်သောသူရဲ့ကိုစားလဝါကတိုင်မှာအပြစ်စီရင်ခြင်းကိုခံခဲ့ပြီးဖြစ်လို့သားတော်ယေရှုကိုယုံကြည်သောသူတို့အတွက်အပြစ်စီရင်ခြင်းဆိုတာလုံးဝမရှိတော့ဘူး။အပြစ်ရှိသောလောကီလူသားများအတွက်အပြစ်စီရင်ခြင်းကနေလွတ်မြောက်နိုင်သောတခုတည်းသောလမ်းမှာအပြစ်ရှိသောလူတို့ရဲ့ကိုယ်စားလဝါကတိုင်မှာအသေးခံတော်မူသောဖယားသခင်သားတော်ယေရှုကိုယုံကြည်ခြင်းဖြစ်ပါတယ်။ယေရှုလဝါကတိုင်မှာအသေးခံတာဟာကဗာမှာအကြီးမားဆုံးသောအပြစ်ကိုကျူးလွန်တဲ့အဆိုးဆုံးသောသူအတွေ့ပါသလိုသူတော်ကောင်းရောင်ဆောင်တဲ့ဘာသာရေးကောင်းဆောင်များဘာသာရေးကိုလိုက်စားတဲ့သူအလုံးအတွက်လည်းပါပါတယ်။မိသူမဆူအပြစ်ရှိသောလူသားများအတွက်အသေးခံတော်မူသောဘုရားသခင်သားတော်ယေရှုကိုကယ်တင်ရှင်ဖြစ်ကြောင်းယုံကြည်လက်ခံရင်အပြစ်လွတ်ခြင်းကိုခံရမှာဖြစ်ပြီးနောင်ဘဝမှာကြိမ်ခြင်းပေးတစ်စုံတစ်ခုမှမရှိတော့တဲ့ဘုရားသခင်ရင်ခွင်တော်ကောင်းရင်နိုင်ငံမှာထာဝရဘုန်းတော်ဝင်စားသောအခွင့်ကိုဘုရားသခင်ပေးတော်မူမှာဖြစ်ပါတယ်ဘုရားသခင်သားတော်ယေရှုကိုမယုံကြည်ခြင်းဘူးဆိုရင်ဘာဖြစ်မှာလဲအဲ့ဒီမိကုန်းကိုယေရှုဖုရားကအခန်းငယ်18မှာအခုလိုဖြေကြားတော်မူပါတယ်မယုံကြည်သောသူမူကားဖယားသခင်၌တပါးဒီသောသားတော်ကိုမယုံကြည်သောကြောင့်ယခုပင်အပြစ်စီရင်ခြင်းကိုခံရ၏အပြစ်ရှိသောလောကီလူသားများကိုကယ်တင်တော်မူသောဖယားသခင်သားတော်ကိုမယုံကြည်ရင်တော့ယခုပင်အပြစ်စီရင်ခြင်းကိုခံရ၏လို့ယေရှုမိန့်တော်မူပါれယခုပြင်ဆိုတာယခုလက်ရှိဘဝကိုပြောနေတာဖြစ်ပါတယ်အဲ့ဒီတော့ဖယားသခင်သားတော်ကိုမယုံကြည်ခြင်းဘူးဆိုရင်နောင်ဘဝမှာကောင်းတဲ့နေရာကိုရောက်ဖို့မမျှော်လင့်ပါနဲ့ယခုလက်ရှိဘဝမှာကတည်းကအပြစ်စီရင်ခြင်းကိုခံရတော်သူနောင်ဘဝကြာရင်ငရဲမိအိမ်ထဲမှာကပါအဆက်ဆက်ပ စ်ဒဏ်ခံရမယ့်သူဖြစ်တယ်။ဘာကြောင့်လဲဆိုရင်ဖယားသခင်၌တပါတီသောတန်းတော်ကိုမယုံကြည်သောကြောင့်ဖြစ်တယ်။ဖယားသခင်တန်းတော်ကိုဘာကြောင့်လူတွေမယုံကြည်ခြင်းကြတာလဲ။အခန်းငယ်၁၉မှာဖယားသခင်တန်းတော်ကိုမယုံကြည်ခြင်းတဲ့လူတို့ဟာမကောင်းတဲ့အကျင့်ကိုကျင့်လို့ဖယားသခင်တန်းတော်ကိုယုံကြည်တာထက်သူတို့ရဲ့အပြစ်ကိုตาล้วยနှက်သက်လို့ဖြစ်တဲ့အကြောင်းအတိအလင်းပေါ်ပြထားပါတယ်အခန်းငယ်20မှာဖယားသခင်သားတော်ကိုမယုံကြည်သောသူတို့ကသားတော်ကိုယုံကြည်တာထက်သူတို့ရဲ့အပြစ်ကိုตาล้วยနှက်သက်ကြသည်တမကသူတို့ကျင့်တဲ့အကျင့်မှာအပြစ်ပါတာကိုမထင်ရှားစေဖို့ယံအလင်းတော်ဖြစ်တော်မူသောသားတော်ယေရှုခရစ်ထံကိုမချင်းကပ်ကြတာဖြစ်တယ်ဖယားသခင်သားတော်ယေရှုခရစ်ရဲ့တမန်တော်အလင်းကလူတို့ရဲ့ဆိုးရုပ်သောအကျင့်မှန်သမျှတို့ကိုထင်ရှားစေတဲ့အတွက်သားတော်ယေရှုကိုမယုံကြည်သောသူတို့ကအလင်းတော်ဖြစ်သောယေရှုထံကိုမချင်းကပ်ကြဘူးအခန်းငယ်21မှာဖယားသခင်သားတော်ကိုယုံကြည်သောသူကတော့အပြစ်ရှိသောသူဖြစ်လျက်ပင်သားတော်ယေရှုကိုယုံကြည်ခြင်းကြောင့်အပြစ်လွတ်ခြင်းကိုခံရသောသူဝိညာဉ်တော်ရဲ့လမ်းပြကူညီမှဆခြင်းဖြင့်ယေရှုဖရာရဲ့တမန်တရားကိုကျင့်တော်သူဖြစ်လာပြီးမိမိကျင့်တော်အကျင့်တို့ဟာဖရာသခင်အလိုတော်နဲ့ညီသည်ကိုထင်ရှားစေဖို့အလင်းတို့ချင်းကကြတယ်ဖရာသခင်သားတော်ယေရှုကိုမယုံကြည်ခြင်းကြတဲ့သူအလုံးဟာနောက်ဆုံးသောတရားစီရင်ခြင်းကိုခံရဖို့ယေရှုဖရာရဲ့ရှေ့တော်မှာရပ်ကြမှာဖြစ်ပြီးဖရာသခင်သားတော်ကိုမယုံကြည်ခြင်းကြောင့်ထာဝရငရေမင်းအိမ်ထဲမှာကပါအဆက်ဆက်ပြစ်ဒဏ်ခံဖို့ချပစ်ခြင်းကိုခံရကြမှာဖြစ်တယ်လူတို့ရဲ့နောင်ဘဝမှာအပယ်ငရေလားထာဝရကောင်းကင်နိုင်ငံတော်လားဆိုတာအပြစ်ရှိသောလူတို့ရဲ့အပြစ်ကိုဖြေသောဘုရားသခင်သားတော်ယေရှုကိုယုံကြည်သလားဒါမှမဟုတ်ညှင်းပယ်သလားဆိုတဲ့အချက်ပေါ်မှာမူတည်ပါတယ်မိတ်ဆွေဘာကိုရွေးချယ်မှာလဲရွေးချယ်မှုကမိတ်ဆွေအပိုင်းဖြစ်ပါတယ်အပြစ်ရှိသောလူတို့ရဲ့အပြစ်ကိုဖြေသောဘုရားခင်သားတော်ယေရှုကိုယုံကြည်ရင်ကြိမ်ခြင်းပေးတစုံတစ်ခုမှမရှိတော့တဲ့ဘုရားသခင်နိုင်ငံတော်မှာထာဝရဘုန်းတော်ဝင်စားရမှာဖြစ်တယ်။သားတော်ကိုညှင်းပယ်ရင်တော့ယခုပင်အပြစ်စီရင်ခြင်းကိုခံရပြီးနောင်ဘဝကျရင်ငရဲမိအိမ်ထဲမှာထာဝရပြစ်ဒဏ်ခံရမှာဖြစ်တယ်။ရွေးချယ်မှုမမှားပါစေနဲ့။ဘုရားသခင်သားတော်ယေရှုကိုကဲတင်ရှင်ဖြစ်ကြောင်းတခါမှယုံကြည်လက်ခံခြင်းမရှိသေးရင်အခုယုံကြည်လက်ခံပါလို့မေတ္တာနဲ့တိုက်တွန်းနှိုးဆော်အပ်ပါတယ်။နားဆင်နေတဲ့ဓမ္မမိတ်ဆွေအပေါင်းတို့ကိုဖခင်သခင်ကောင်းချီးပေးပါစေ။